Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇန်နဝါရီလ5ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25 MHz ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမအေတနာကျော်ပါ။အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတစိတ်တပိုင်းရပ်ဆိုင်းထားမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီမဲ့မကြခင်ဒီကိစ္စတွေပြီးဆုံးသွားမယ်ပေါ့မတွေ့ရပါဘူး။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းကုလသမဂ္ဂကပြောသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ထိတ်တန့်ရောက်တဲ့တဲ့ညနေပြောပြဖို့ရှိပါတယ်မဆုမွေ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်သောတာရှင်နေနာဆင်ရမာကတော့ရပ်ဆိုင်းထားရတဲ့အမေရိကန်အစိုးရလုပ်ငန်းတချို့ပြန်လည်လည်ပတ်ဖို့အမေရိကန်သမ္မတနဲ့ကွန်ကရစ်လွှတ်တော်ခေါင်းဆောင်တွေအင်ဖြူတော်မှာထပ်တွေ့ခဲ့ကြပါတယ်။ဒါပေမဲ့ပြည်လည်မှုတော့မရရှိခဲ့တဲ့အကြောင်းသတင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ဒါကတော့ဒီမန္တလေးတိုင်းရတနာဘုံတက္ကသိုလ်ဝင်းထဲမှာကျောင်းသားတွေရဲ့ဆန္ဒပြပွဲကိုတည်င်းယူနေတဲ့သတင်းတောက်တွေကိုရိုက်နှက်ဖို့အတွက်အမှုဇီဝပေဒဌာနပါမောက်ခါကတွန်းအားပေးခဲ့တဲ့ပုံမှာသတင်းမီဒီယာကောင်စီကစုံစမ်းနေတဲ့သတင်းအပြည့်အစုံထိုင်းမြန်မာနယ်စပ်မှာတော့မူရီကုံကူးတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲတွေဖြစ်ပွားကြတဲ့သတင်းနောက်အမေရိကန်ပြည်ထောင်စုကအနာရေးဝန်ဆောင်မှုလုပ်ငန်းတွေအကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတစိတ်တပိုင်းရပ်ဆိုင်းထားမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီဖြစ်ပေမလဲဒီကိစ္စတွေမကြခင်ပြီးဆုံးသွားမယ်ပုံမတွေ့ရပဲသမ္မတဒေါ်နယ်ထရမ့်မက္ကဆီကိုနယ်စပ်တိုင်းကာမဲကိစ္စအစိုးရအသုံးစီငွေတောင်းထားတာနဲ့ပတ်သက်လို့လွှတ်တော်နဲ့ညှိနှိုင်းမရဖြစ်နေတာတွေကိုပြည်လဲအောင်လို့ဒီသတင်းပတ်ကုံရက်တွေမှာလဲတာဝန်ရှိသူတွေဆက်ပြီးတော့စူးစမ်းနေကြရပါတယ်တိုင်းကာရေးဒေါ်လာတန်5600ကိုသဘောမတူပေးလို့ဖြစ်ရတဲ့ဒီအစိုးရလုပ်ငန်းတွေရိုက်ဆိုင်မှုကြီးအဆုံးသတ်နိုင်အောင်လို့အောက်လွှတ်တော်ခေါင်းဆောင်တွေနဲ့တောက်ကြနေတော့ကသမရတွေ့ဆုံဆွေးနွေးခဲ့တာတော်တော်အောင်မြင်ပါတယ်လို့သမရထရမ့်ကပြောသွားခဲ့တာပါဒါပေမဲ့လည်းဒီအစည်းအဝေးနဲ့ပတ်သက်လို့ဒီမိုကရက်ခေါင်းဆောင်တွေပြောတဲ့ပုံကတော့နောက်တစ်မျိုးပါအောက်လွှတ်တော်ဥက္ကဋ္ဌအစ်စ်ဖြစ်လာတဲ့လွှတ်တော်မဲ့နန်စီပလိုစီကအချိန်2နာရီလောက်တောက်လျှောက်ဆွေးနွေးခဲ့ကြတာဟာအငင်းခုံတက်တက်ဖြစ်နေခဲ့ရပြီးတော့အစိုးရလုပ်ငန်းတွေပြန်ပြီးတော့မလဲပတ်နိုင်တဲ့ရွေးတော့ဒီပြဿနာကပြည်လဲသွားမှာမဟုတ်ဘူးလို့ဆိုပါတယ်ဒီမိုကရက်အထက်လွှတ်တော်မဲ့ချက်ရှူမာသတင်းတောက်တွေကိုပြောခဲ့တာကတော့သမ္မတထရမ့်ကအစိုးရပိတ်ထားတဲ့ကိစ္စကိုအချိန်တော်တော်ကြာကြာဆက်ပြီးတော့လှုပ်ထားမယ်ဆိုပြီးတော့ချိန်ကျောက်ခဲ့တဲ့အကြောင်းလရယ်နှစ်တွေတောင်မှချီပြီးတော့ကြာနေတယ်လို့တောင်မှသူပြောခဲ့တယ်လို့ဆိုပါတယ်ရှင်
အမေရိကန်ကဆိုမာလီနိုင်ငံမှာလုပ်နေတဲ့သူတို့ရဲ့စစ်ဆင်ရေးတွေကိုရှော့ချဖို့စီစဉ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကညှင်းဆိုလိုက်ပါတယ်။ဆိုမာလီမှာရှိတဲ့အမေရိကန်စစ်ဆင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးလက်လော့မှာမူဝါဒအပြောင်းလဲမရှိဘူးလို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေးတဲ့တက်မူ Candice Trash က VOA ကိုပြောပါတယ်။အမေရိကန်အနေနဲ့ဆိုမာလီအစိုးရကအယ်ရှဘတ်သဘုံတွေကိုနှိမ်နင်းဖို့လုပ်နေတာတွေကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကအယ်ရှဘတ်သဘုံအဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူတွေကိုခြေမုံနိုင်လိုက်တာကြောင့်အမေရိကန်အနေနဲ့ဆိုမာလီနိုင်ငံမှာစစ်စင်ရေးတွေကိုရှော့ချသွားဖို့စီစဉ်နေတယ်လို့အမေရိကန် NBC သတင်းဌာနကတောက်ကြနေမှာပြောကြားခဲ့ပါတယ်။2018အတွင်းအယ်ရှဘတ်သဘုံတွေကိုတိတိကျကျပြစ်မှတ်ထားပြီးလေကြောင်းကနေ48ချိန်အမေရိကန်ဘက်ကတိုက်ခိုက်ခဲ့တယ်လို့ဘယ်လဂွန်စစ်ဌာနချုပ်ကပြောပါတယ်။ဒါပြင်2019ခုနှစ်မှာ35ချိန်နဲ့2016မှာ15ချိန်လုခဲ့တာဖြစ်ပါတယ်။ဒေသတွေမှာအယ်ရှဘတ်သဘုံအဖွဲ့တွေလွတ်လပ်စွာလှုပ်ရှားနေတာတွေကိုရပ်တန့်နိုင်အောင်နဲ့အကြမ်းဖက်အဖွဲ့ကွန်ရက်တွေကို PR တွေထိုးပြီးတော့ပေးသွားနိုင်မှုအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ဇန်နဝါရီ2ရက်နေ့ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့2018 August လဆင်းရဲရတော့ဆိုမာလီနိုင်ငံမှာအယ်ရှဘတ်သဘုံတိုက်ခိုက်ရေးတမ3000ကနေ9000ကြားရှိပြီးတော့ဆိုမာလီနိုင်ငံက ISIS ကြောအဖွဲ့ဝင်80ကနေ250လောက်ကြားလောက်ရှိတယ်လို့ခန့်မှန်းကြောင်းအမေရိကန်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံကနေဆန့်တက်နေတဲ့ဂျိုရု3လုံးဟာလွတ်မတေခင်အဆင့်ဆန့်တက်မှုတွေမှာအောင်မြင်တယ်လို့အီရန်တယ်လီဖုန်းနဲ့ဆက်သွယ်ရေးဝန်ကြီးကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ဝန်ကြီးမိုဟာမက်ဂျာဗက်အဇာရီဂျာရိုမီက Twitter လူမှုကွန်ရက်ကနေကြေညာသွားပြီမဲ့လဲအဲ့ဒီဂျိုရုတွေကိုဘယ်တော့ပြစ်လွတ်မလဲဆိုတော့ပြောမသွားပါဘူး။များသောအားဖြင့်အီရန်ကသူတို့ရဲ့အာကာသဆိုင်ရာအောင်မြင်မှုတွေကို February လမှာထုတ်ပြလေရှိပါတယ်။သူတို့ရဲ့1989 Islam Tolerance အထိမ်းအမှတ်ကာလဖြစ်ပါတယ်။အီရန်ကပေါင်200လေးပြီးတော့စီးရင်မဟုတ်တဲ့ပါယမ်ဂျိုရုကိုအီရနီယန်စမောဂျိုရုတဲ့ဒုံးကြီးကိုအသုံးပြုပြီးတော့မိုင်း310ဝေးတဲ့ကမ္ဘာပတ်လမ်းစီကိုပို့ပေးမယ်လို့အင်္ဂါနေ့ကပဲကြေညာသွားခဲ့တာပါ ကျွန်တော်ဒီနေ့မှာတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပြီးရောကဒါကိုတုံ့ပြန်ပြောဆိုပြီးတော့ဒီလိုမျိုးအီရန်ကဂျိုရူလွှတ်တင်တာတွေဟာနျူကလ িয়ার လက်နဲ့တဲယူနိုင်စွမ်းရှိတဲ့ပယ်ရင်တက်ဒုံးဂျီနဲ့ပတ်သက်လို့ဘာမှမလုပ်ရဘူးဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအာခံတာဖြစ်တယ်လို့ပြောသွားခဲ့ပါတယ် အီရန်ကတော့သူတို့ဂျိုရူးလွှတ်တာဟာယူရန်ရဲ့စီရဲ့ဆုံးဖြတ်ချက်ကိုမထိခိုက်ဘူးလို့ဆိုပါတယ်။အီရန်ရဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားမှာရယူထားတဲ့2005ညူကလ িয়ার အစီအစဉ်သဘောတူညီမှုအရဖျက်သိမ်းပေးထားတဲ့အရေးယူပိတ်ဆို့မှုတွေအားလုံးကိုကုလသမဂ္ဂကပြီးခဲ့တဲ့နိုဝင်ဘာမှာပြန်ပြီးတော့ချမှတ်လိုက်ပြီးတိတ်မကြခင်မှာပဲအခုလိုမျိုးအီရန်တို့ကြေညာလိုက်တာဖြစ်ပါတယ်။
CBS ရုပ်သံသတင်းဌာနရဲ့ 60 minute အစီအစဉ်နဲ့အီဂျစ်သမ္မတ Abdel Fattah El-Sisi တို့တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုအီဂျစ်နိုင်ငံဘက်ကမထုတ်လွှင့်စေခြင်းဘူးလို့ပြောလိုက်ပါတယ်။အီဂျစ်သမ္မတနဲ့တွေ့ဆုံမေးမြန်းပြီးတဲ့နောက်တိတ်မချခင်မှာပဲအီဂျစ်တန်ယုံကဆက်သွယ်လာခဲ့ပြီးတော့ဒါကိုထုတ်လွှင့်ပြသခြင်းမပြုဖို့တောင်းဆိုခဲ့တယ်လို့ CBS ကသူတို့ရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။CBS သတင်းဌာနက Scott Bailey ကမေးမြန်းထားတဲ့ဒီ interview ကိုတော့တနင်္ဂနွေနေ့မှာထုတ်လွှင့်ဖို့အစီအစဉ်ထားတာပါ။အီဂျစ်စစ်တပ်အနေနဲ့သူတို့ရဲ့အဓိကရံဖတ်ဖြစ်တဲ့ Israel နဲ့နီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့သမ္မတစစ်စီကဒီတွေ့ဆုံမေးမြန်းခန်းအထက်မှာတီဗီပြောကြားခဲ့ပါတယ်။အီဂျစ်အနေနဲ့ Israel နဲ့ ပူးပေါင်းဆောင်ရွက်မှုတွေကြကြပြတ်ပြတ်လှုပ်ဆောင်နေတယ်ဆိုတာမှန်ကန်တယ်လို့အယ်စစီကပြောပါတယ်။အီဂျစ်နဲ့အစ္စရေးတို့ပူးပေါင်းပြီးတော့ IS ကော့ပယ်လီကဒီအင်တာဗျူးတင်မှာမေးမြန်းခဲ့ပြီးတော့အီဂျစ်သမ္မတကတော့ဒီအက်ရှာဒဘလူးဖွဲ့အနေနဲ့ဒီစီးရင်ကိုဘယ်ကနေရသလဲမသိကြောင်းတဲ့အီဂျစ်နိုင်ငံမှာနိုင်ငံရေးကျင်းသားမရှိကြောင်းလူနည်းစုတွေကသူတို့ရဲ့အစွန်းရောက်အတွေးခေါ်တွေကိုပေါ်ဆောင်ဖို့လုပ်တဲ့အခါမှာတော့သူတို့အနေနဲ့ဒါတွေကိုကြားဖြတ်တားဆီးနိုင်ဖို့ကြိုးစားရတယ်ဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေညနေ 9:00 အထိလိုင်းဒိုမီတာ 10 kHz 1683 လိုင်းဒိုမီတာ 19 kHz 15965 နဲ့လိုင်းဒိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင် အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အတွက်အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖွဲ့ UNHCR ကပြောကြားသွားခဲ့ပါတယ်။ဒုက္ခသည်ဖြစ်တဲ့ခလုံကျင်တဲ့သူတွေကိုဘာကြောင့်အခုလိုမျိုးပြန်ပို့ရတယ်လဲဆိုတာအိန္ဒိယတာဝန်ရှိသူတွေကိုမေးမြန်းထားတယ်လို့ UNHCR ကပြောပါတယ်။ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့တာ၃လအတွင်းမှာဒုတိယမြောက်ဖြစ်ကြောင်းဒီကိစ္စကို UNHCR ကသဘောမတူကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ရဲ့ပြောခွင့်ရသူ Farhanhat ကတောက်ကြနေကပဲပြောသွားခဲ့တာပါ။အိန္ဒိယမှာ UNHCR နဲ့ဒုက္ခသည်စီရင်မှတ်ပုံတင်ထားတဲ့မိသားတစုကိုပြီးခဲ့တဲ့ကြာသာဘရင်းနေ့ကပဲပြန်ပို့လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုနဲ့ 2013ခုနှစ်ခေတ်ကသူတို့ကိုအာတန်ပြည်နယ်မှာထောင်ချထားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ UNHCR က India အနာဘိုင်းတို့ကိုအကြိမ်ကြိမ်ပန်ကြားပေးမယ်လဲသူတို့ဘက်ကဘာမှတုံ့ပြန်လာတာမရရှိဘူးလို့လည်းကုလသမဂ္ဂကဆိုပါတယ်။ ပထမတစ်ခေါက် 2018 အောက်တိုဘာမှာလဲရိုဟင်ဂျာအမျိုးသားခုနှစ်ဦးကိုအိန္ဒိယကရခိုင်ပြည်နယ်ကိုပြန်ပို့ခဲ့တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာ UNHCR နဲ့ဒုက္ခသည်ဖြစ်တဲ့မှတ်ပုံတင်ထားတဲ့ရိုဟင်ဂျာ18,000လောက်ရှိပါတယ်ရှင်။
Bangladesh နိုင်ငံရှစ်တောင်ပိုင်းမှာမွေးစေးရောင်းဝယ်သူလို့ဆိုတဲ့ရိုဟင်ဂျာနှစ်ဦးကိုသနတ်တရားရီနဲ့သေဆုံးနေတာတွေ့ရှိခဲ့ရတယ်လို့ Bangladesh ရဲတပ်ဖွဲ့ကအင်္ဂလိပ်ပြောကြားလိုက်ပါတယ်။ဒီလူတွေရဲ့ရုပ်လောင်းကိုပင်လယ်ကမ်းဆက်ဘေးနားမှာရှိတဲ့ဝေးပြေးလမ်းမဘေးမှာစိတ်ကြွစေး 1,000 ကျော်နဲ့အတူတွေ့ရှိခဲ့တာဖြစ်တယ်လို့တက်ကနမျိုးရဲရာရှိပရိုဒက်ကူမာဒတ်ကပြောပါတယ်။အဲ့ဒီဒုက္ခသည်နှစ်ယောက်လုံးဟာဒေသတွေမှာနာမည်ဆိုးနဲ့ကြော်ကြားတဲ့မွေးစေးရောင်းဝယ်သူတွေဖြစ်ကြပြီးတော့သူတို့ဟာမွေးရခိုင်အတွက်အကျိုးအမြတ်တွေမျှခွဲဝေရင်းအစဉ်ပြေဖြစ်ပြီးတော့အသက်ခံလိုက်ရတယ်လို့တန်ကြားရှိကြောင်းအဆိုပါရဲရာရှိကပြောပါတယ်။ဒီသေဆုံးမှုနဲ့ပတ်သက်ပြီးတော့
ထိုင်းနိုင်ငံကဝင်ရောက်တိုက်ခိုက်ခဲ့တဲ့အပူပိုင်းမုန်တိုင်းကြောင့်ထိခိုက်မှုတွေဖြစ်လူအနည်းဆုံးတဦးသေဆုံးသွားခဲ့ရပြီးတော့အခုတော့ကပ်ပလီပင်လယ်ပြင်ဘက်ကိုရွေ့သွားပြီ။ထိုင်းတောင်ပိုင်းမှာ Ferry Timor Khizin တွေလေးစိတ်တွေပြန်ပြီးတော့ဖွင့်နေပြီဖြစ်ပါတယ်။ထိုင်းရဲ့နာမည်ကြီးကမ်းခြေတွေမှာအကြီးအကျယ်ထိခိုက်ပျက်စီးမှုတော့ဖြစ်မသွားပါဘူး။ Cosmway ကျွန်းမှာရေချောင်းဒေချောင်းခီးစင်တွေရန်နာထားခဲ့ရတာမလို့ခရီးသည်အများပြားအဲ့ဒီမှာတောင့်တင်နေခဲ့ကြပါလိမ့်ရှင်
။မနေ့တောက်ကြနေတုန်းကဘိုက်ထဲမှာသွေးယိုစင်လို့စင်ုံတက်လာရတဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားဒီယေဂိုမာရာဒေါနာဟာအခုခါမှာစင်ုံကနေပြန်ဆင်းလာပြီလို့သူ့ရဲ့သမီးဖြစ်သူကပြောကြားလိုက်ပါတယ်။မာရာဒေါနာရဲ့ယောဂကုသမှုချင်းနေရာတိတ်ပြီးတော့စိုးရိမ်စရာမရှိဘူးလို့လည်းပြောပါတယ်။အခုခါမှာသူဟာနေကောင်းနေဖြစ်ပြီးတော့အိမ်ပြန်ရောက်နေဖြစ်တယ်လို့မာရာဒေါနာရဲ့သမီးဖြစ်သူကပြောပါတယ်ခင်ဗျာ။
စနေနေ့နေ့ကင်းရဲ့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ရက်ဆိုင်ထားရတဲ့အမေရိကန်အစိုးရလုပ်ငန်းတချို့ပြန်လည်လဲပတ်နိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေအင်ဗျူရိုမှာထပ်မံတွေ့ဆုံခဲ့ကြပေမဲ့လို့အိန္ဒိယမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်အပေါ်ယက်တီချက်တွေကြောင့်ပြေလည်မှုမရခဲ့ကြပါဘူး။လွှတ်တော်ကိုယ်စားလှယ်တွေနဲ့သတင်းပတ်ကုံအချိန်မှလည်းဆက်လက်ညှိနှိုင်းဆွေးနွေးဖို့သမ္မတကတာဝန်ပေးခဲ့ပေမဲ့လို့အစိုးရလုပ်ငန်းတွေလတွေနှစ်တွေနဲ့ချီပြီးရပ်ထားဖို့ပြင်ဆင်ထားတဲ့ကြောင်းလည်းသတိပေးခဲ့ပါတယ်။ဒီအကြောင်း VOA အင်ဖြူရောသတင်းတော့ပက်စီဝီတာကူဆာဝါရာသတင်းပေးပို့ထားတာကိုအောင်လွင်ပြောပြပေးပါရှင်
။အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားရတာသတင်းသုံးပတ်ထဲရောက်လာတဲ့အချိန်ထိဗန်နာရီ၃စီအတွက်ညှိနှိုင်းလို့မရသေးတဲ့အထက်မှာတော့အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်ကအထူးကအဟန္တာဖြစ်နေတာပါ။လွှတ်တော်ခေါင်းဆောင်တွေနဲ့အင်ဖြူရောမှာသမ္မတကတပတ်အတွင်းဒုတိယအကြိမ်တွေ့ရမယ်လဲပြည်လည်မှုမရပဲဖြစ်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့တတိုင်းကာမဲ့အစီအစဉ်ကိုကွန်ဂရက်လွှတ်တော်ရဲ့ထောက်ခံမှုမရရင်လဲသူ့မိန့်နဲ့စောင့်နိုင်တယ်လို့ဆိုပါတယ
်။ We can call a national emergency and build it very quickly.And it's another way of doing it but
ငနော်ရေးပေါ်အခြေအနေကြီးညာပြီးမြန်ဆောက်လိုက်လို့ရပါတယ်ဒါကလုံးလို့ရတဲ့နည်းတစ်နည်းပါဒါပေမဲ့လည်းစိတ်ဆက်ညီနိုင်တဲ့လုပ်ငန်းစဉ်အတိုင်းလုပ်မယ်ဆိုရင်လည်းလုပ်ဖို့ခွင့်ရပေးထားပါတယ
်သမ္မတ Trump ကတော့နေဆက်တိုင်းကာဖို့ဒေါ်လာ5ဘီလီယံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုနဲ့နေဆက်လုံခြုံရေးအသုံးစရိတ်တွေဆက်လက်ညီနိုင်နေစေကာလမှာအမိမိလုံခြုံရေးဝန်ကြီးဌာနရပ်ပေါင်း30လက်ပတ်သွားနိုင်မယ့်အစီအစဉ်တစ်ချက်ကိုတိုက်ခန့်ဒီမိုကရက်ပါတီကအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာတဲ့နန်စီပလိုစီကကန့်လန့်ခဲ့တာကိုလည်းပယ်ချခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးဦးစားပေးဖို့လိုတယ်လို့ပြောခဲ့တာပါ။
We really cannot resolve this until we open up government and
ဆိုရတဲ့ငန်းနေမလဲပတ်မချင်းဒီကိစ္စကိုလက်တွေ့ကျကျဖြေရှင်းလို့မရနိုင်ပါဘူးဒါကိုလည်းသမရကိုခက်ရှင်းရှင်းပဲပြောထားပြီးပါပြီ
လက်တလုံးမှာဆိုရလုံငန်းတချို့ရက်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်အလုပ်စင်းဝင်မရတာဓမ္မမောဝင်လည်းအလုပ်စင်းမြင်မဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဖန်တန်ဝင်နဲ့လက်ပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေလည်းပိတ်ထားပါတယ်ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အမေရိကန်လူထုကိုသမ္မတကတရားခံမလုပ်သင့်ဘူးလို့ဝေဖန်ပါတယ
် He resisted In fact he said he'd keep the government closed for a very long period of time
သူကလက်မခံတာပါတကယ်တော့အစိုးရလုပ်ငန်းတွေကိုလရေနှစ်တည်းချီပြီးတော့တောင်အကြာကြီးရထားဖို့လဲသူပဲပြောခဲ့တာပါ
သမ္မတထရမ့်ကတော့သူ့ဘက်ကပြင်ဆင်ထားတဲ့အခြေအနေကိုပြောခဲ့တာသာဖြစ်တဲ့အကြောင်းတုံ့ပြန်ထားတာပါပြည်လည်မှုမရသေးတဲ့ညှိနှိုင်းမှုတွေသတင်းပတ်ကုန်ရက်တွေမှာလည်းဆက်လုပ်သွားနိုင်မှုသမ္မတရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့ဒီမိုကရက်တစ်ဘက်ကညှိနှိုင်းမဲ့သူတွေကိုသမ္မတကဖိတ်ကြားထားပါတယ်ဒီချိန်ထဲမှာပဲအမေရိကန်ပြည်တော်စုကိုအယွေမြောက်သေးတဲ့ကလေးဘဝမှာမိဘတွေနဲ့အတူတရားမဝင်ရောက်လာကြတဲ့သူတွေကိုတရားဝင်နေထိုင်ခွင့်ပေးမဲ့ဥပဒေတရားကိုလည်းသမ္မတဘက်ကလက်ခံကောင်းလက်ခံမဲ့အရေးယောင်တွေပြသခဲ့တာပါဆိုရလုပ်ငန်းတွေဒီစိတ်တစ်ပိုင်းရထားရတာအခုဆိုရင်သတင်းသုံးပတ်ထဲရောက်လာချိန်မှာပဲသမ္မတကတော့ဆိုရဝန်ထမ်းတွေကိုယ်တိုင်ကလုပ်ငန်းတွေရထားတာကိုထောက်ခံကြတယ်လို့လည်းပြောခဲ့တာ
ပါ The people that won't get next week's pay or the following week's pay
ဒီလိုပဲဖြစ်ဖြစ်နောက်သတင်းပတ်တွေမှာပဲဖြစ်ဖြစ်လာစားများကြမဲ့လူတွေကိုတကယ်တမ်းသိသိချာချာကြည့်လိုက်ရင်သမ္မတကြီးခင်ဗျာဒါကပိုအရေးကြီးပါတယ်ဆက်လုပ်သွားပါလို့ပြောကြလိမ့်မယ်ထင်ပါတယ်
ဆိုရလုံငန်းတချို့ရက်ဆိုင်ထားရတဲ့အတွက်ဝန်ထမ်းတွေလစာမရပဲအလုပ်ဆင်းနေရတာဥပဒေနဲ့မညီဘူးဆိုပြီးအစိုးရဝန်ထမ်းအလုပ်သမားတမကတစ်ခုကလည်းအစိုးရကိုတရားစွဲထားပါတယ်ဝန်ထမ်းတွေလစာမရပဲဖြစ်နေရတာလူမဆန်တဲ့လုပ်ရအဖြစ်နဲ့လည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ခေါအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မန္တလေးတိုင်းရတနာပုံတက္ကသိုလ်ဝင်းတွင်ကចောင်းသားတွေရဲ့ဆန္ဒပြပွဲကိုသတင်းယူနေတဲ့သတင်းတောက်တွေကိုရိုက်နှက်ဖို့အတွက်အမှုစည်းဝါဗေဒဌာနပါမောက်ခဒေါခင်တက်ကျော်ကနေတွန်းအားပေးခဲ့တဲ့ဖြစ်ရပ်ကတော့သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတဲ့အပေါ်မှာစုံစမ်းဖော်ထုတ်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပါတယ်ကိုညံဝင်းအောင်ပြောပြပေးပါရှင်
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ28ရက်နေ့ကမန္တလေးတိုင်းအမရပူရာမြို့နယ်မှာရှိတဲ့ရတနာဘုံတက္ကသိုလ်ရှိမှာကျောင်းသားတွေရဲ့ဆန္ဒပြပွဲဖြစ်ပွားခဲ့ပြီးအဲ့ဒီဖြစ်ရပ်ကိုသတင်းယူနေတဲ့သတင်းတောက်တွေကိုရိုက်နှက်ဖို့အမှုစည်းဝါဗေဒဌာနပါမောက္ခဒေါခင်တက်ကျော်ကတားဆီးခဲ့တဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့နေတာပါအဲ့ဒီဖြစ်စဉ်မှာသတင်းသမားတွေလွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားဖို့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီကလူ၅ဦးပါတဲ့စုံစမ်းရေးကော်မတီတစ်ရပ်ကိုဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ၃ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဒီကိစ္စကိုကောင်စီကစုံစမ်းစစ်ဆေးရလောက်အောင်လိုအပ်နေပါပြီလားအဲ့ဒီစုံစမ်းရေးကော်မတီရဲ့အတွင်းရင်မှူးဦးတာလွန်ဆောင်ထက်ကအခုလိုပြောပါတယ်
တို့ကျွန်တော်တို့နိုင်ငံမှာဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဟိုအများကြီးကျွန်တော်တို့ကခံမှတ်ကြရေပေါ့နော်အစိုးရဝန်ကြီးဌာနပဲဖြစ်ဖြစ်အစစ်တပ်လိုအဖွဲ့ကြီးရမယ်ဖြစ်ဖြစ်ကျွန်တော်တို့နဲ့ပတ်သက်လို့ရှိရင်အများကြီးနဲ့သူ့ရဲ့ဟိုမကောင်းတဲ့သဘောထားတွေတွေ့နေကျွန်တော်တို့ငြင်းချမ်းနေရတယ်ညာလာတာဗျညာလာတော့အခုကိစ္စအတိုင်းရဲ့အဖွဲ့ကြီးရလို့ညာတယ်နောက်တစ်ခုကတော့ကောင်စီရဲ့လုပ်ငန်းသတင်းမီဒီယာမျိုးတွေအခန်းငါကောင်စီရဲ့လုပ်ငန်းတွေပုံမှန်20ခန်းနေမှာပါပါလဲဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာလို့ရှိရင်ကောင်စီကအများပြည်သူကိုထုတ်ပြန်ကြေညာနိုင်တယ်ဆိုရက်ဒီဥပဒေပြဋ္ဌာန်းချက်ရှိတဲ့အတွက်ကြောင့်တော့စုံစမ်းပြီးတော့ဟိုဘယ်လိုဖြစ်တယ်ဆိုရက်ကိစ္စကိုကျွန်တော်တို့ဟိုမေးမြန်းတယ်ပေါ့နော်ပြီးလို့ရှိတော့မှကျွန်တော်တို့အစီအစဉ်ကထွက်လာမယ်အဲ့ဒီအပေါ်မှာမှကောင်စီကနေပြီးတော့အများပြည်သူကိုတိုင်းပြည်ထုတ်ပြန်ကြေညာမှာပေါ့နော်
ဆိုတော့အခုလိုမျိုးပေါ့နော်စုံစမ်းပြီးရင်ရောဘယ်လိုတွေဆက်လုပ်သွားမှာပါလဲ
အဲ့ဒါကျွန်တော်တို့ကဒီဖြစ်စဉ်နဲ့အခြေအနေပေါ်မူတည်ကဘယ်လိုဆက်လုပ်မလဲဆိုတော့လုံပိုင်မျိုးရှိတာကအများကြီးပဲကောင်စီရဲ့လုပ်ငန်းစီတွေပါလဲပါတယ်ပြီးတော့ကောင်စီနေနဲ့ဟိုသူ့ရဲ့ဟိုပေါ့နော်ဥပဒေပါအဖြစ်ကြီးတွေမှာသူကမီဒီယာလောကတစ်ခုလုံးကိုစားပြုတဲ့သဘောရှိတဲ့အခါကျတော့အဲ့လိုဆက်လုပ်မဲ့ဟာတော့ကောင်စီရဲ့29ဦးလုံးရဲ့သဘောထားတော့မူတည်ရဲ့ဗျကျွန်တော်တို့ကတော့အားဥပ္ပါမီနေနဲ့ကျွန်တော်တို့စုံမှန်းပါပေါ့
ဟုတ်ကဲ့ဆိုတော့ဟိုတကယ်လက်တွေ့မှာရောဘယ်လိုအရေးယူဆောင်ရွက်နိုင်တာမျိုးတွေရှိပါ့မလဲ
ကျွန်တော်တို့ကအရေးယူဆောင်ရွက်တဲ့ဖွဲ့စည်းရောမဟုတ်ဘူးဗျကျွန်တော်တို့ကဒီမီဒီယာလောကအတွက်ကျွန်တော်တို့ကကုစားပြုပြီးတော့ဒီလိုအခြေအနေတော့ရှိတာရောပို့ပြီးတော့နိုင်ငံတော်တမရနဲ့တိုင်းပြည်ကိုကျင်းပနိုင်တဲ့ဖွဲ့စည်းပေါ့နော်အဲ့တော့ကျွန်တော်တို့ကဒီမှာတစ်ဆင့်ဟာဒီလိုတော့ဒရင်းလက်ခွဲဟာထိခိုက်နေရတယ်လို့ပြောလိုက်လို့ရှိရင်ဒီအတန်ဟာဒီတမရကလည်းဖွဲ့စည်းထားတဲ့ဒါဒီမီဒီယာဥပဒေပေါ်ပေါက်လာတဲ့ဖွဲ့စည်းတစ်ခုကနေထွက်တဲ့အတန်ဖြစ်တဲ့အတွက်ကြောင့်ပေါ့တာမန်ဖွဲ့စည်းရထွက်တဲ့အတန်တစ်ပြည့်ပြည့်ချင်းလေ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာမေးစရာရှိတာကလေအခုလို့ဖြစ်ပြက်နေတာတွေကသတင်းသမားတွေအပေါ်မှာဒီဆရာမအပါဝင်လူတို့ရဲ့အမြင်တွေကမကောင်းဘူးဖြစ်နေသလားယုံကြည်မှုတွေပြက်နေတဲ့သဘောလို့ရောမယူဆနိုင်ဘူးလား
ဆိုတော့အကြောင်းအရာတွေကျွန်တော်ကဟိုဒီယူကလစ်ထဲမှာကြည့်ရတာတခုရဲ့လည်းကျွန်တော်တို့ဆုံးချက်လို့မရဘူးပြအဲ့တော့ကျွန်တော်တို့ဘလို့ဖြစ်ဖြစ်လဲဘာဖြစ်ဖြစ်လဲဆိုတာကျွန်တော်ကတည်ထချာဟိုဟိုပါပေါ့နော်ဟိုလေ့လာဖို့လိုတယ်ဒါကြောင့်လည်းကျွန်တော်ကကော်မတီဖွဲ့ပြီးတော့ကျွန်တော်သွားပြီးလေ့လာမှာပေါ့
သတင်းမီဒီယာသမားတွေဘက်ကရောသတင်းယူတဲ့နေရာမှာပေါ့နော်ဟိုစောင့်ထိန်လိုက်နာတဲ့နဲ့ဘလို့အနေထားတွေရှိတဲ့နဲ့လို့မီဒီယာကောင်စီအနေနဲ့အကြံပြုချင်ပါသလဲ
ဆိုတော့ကျွန်တော်တို့မှာထုတ်ပြန်ထားတဲ့ကြေညာတွေရှိတယ်ရပိုင်မှုရှိတယ်အဲ့ဒါဒရင်းမီဒီယာဥပဒေတွေကအကုန်ပါပါတယ်အဲ့တော့ကျွန်တော်တို့ကဒီထက်အကျဉ်းဝတ်တွေနဲ့ရပိုင်မှုအနေနဲ့အမိလောက်သလားမီဒီယာသမားတွေရောတစ်ဖက်ကရောတစ်ဖက်ကလူကြီးရောတစ်ဖက်ကဟန်လာကုတလူတော့ခင်းတက်ကျော်လူကြီးရောဘာကြောင့်မို့ဒီလိုမျိုးအော်ဟစ်တယ်လဲဆိုတဲ့ဟာတွေအခြေအနေကြီးအားလုံးကိုကျွန်တော်တို့ကအခုမှစပြီးတော့ကျွန်တော်တို့ကလေးလာဖို့ပဲရှိတဲ့အနေထားမျိုးပေါ့နော
်စုံစမ်းရေးကော်မတီဟာဖြစ်စဉ်အသေးစိတ်ကို14ရက်အတွင်းကွင်းစင်းစစ်ဆေးမှာဖြစ်ပြီးနောက်ဆုံးအစီရင်ခံစာတစ်စောင်ကို2019ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတင်ပြသွားမယ်လို့ဆိုပါတယ်။အဲဒီကမှတစင်လိုအပ်သလိုဆက်လက်ဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ
။တော်တော်ရှင်များရှင်။စ
ကထောက်နိုင်၏အကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုအသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တဲ့တွေ့ထွက်ပေါ်ခဲ့ပါတယ်။တချိန်ကဖြစ်နေသူနဲ့ဖြစ်နေခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အယူသားပြန်လည်တင်မြှင့်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ည8:00နာရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မြို့သားပြန်လည်တင်မြှင့်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးစတာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ခြင်းပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-6-9-9-4-6-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9 ွေးရဲ့အီးမေးလ်လိပ်စာ dolmis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှမိုးရေစေးဝါးတွေဖန်စီမိတဲ့အကြောင်းကိုတင်ဆက်ပေးကြပါရစေ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကမိုးရေစေးကုန်ကူးလာသူတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီမှာတော့စိတ်ကြွဆင်းတဲ့ဒီမူရလူကုန်ကူးတဲ့၄ဦးကိုအသေးဖမ်းဆီးမိခဲ့ပါတယ်။တနေ့တည်းမှာပဲကာလာတန်မိုးဘက်ငွေသန်းပေါင်း900ကျော်တန်မိုးရှိတဲ့စိတ်ကြွစီပေါင်း2တန်းနဲ့6သိန်းနီးပါးကိုဖမ်းဆီးမိခဲ့တာပါ။ဒါကတော့2019နှစ်အစမှာပဲပထမဦးဆုံးအကြိမ်ဖြစ်တဲ့တိုက်ပွဲလေးဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်။
2019ခုနှစ်နှစ်စန်းပိုင်းမှာပဲထိုင်းနိုင်ငံအတွင်းပိုင်းကိုစိတ်ကြွဆေးပြားတွေအမြောက်အများတဲဆောင်လာနေကြတယ်ဆိုတဲ့သတင်းကိုထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်နေကြားဆောင်တပ်ဖွဲ့ဝင်တွေကကြိုတင်သတင်းရခဲ့တာပါဇန်နဝါရီလ3ရက်နေ့ည17နာရီခွဲအချိန်မှာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်ဒေသမဲဆလောင်မြို့နယ်ဗန်းအားလဲကျေးရွာအနီးတစ်တောအတွင်းမှာစိတ်ကြွဆေးပြားတွေတဲဆောင်လာတဲ့လက်နက်ကင်10ဦးနဲ့ထိုင်းနယ်ကြားစောက်တရင်3139တပ်စု31တပ်ဖွဲ့တို့ဟာအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းနယ်ကြားစောက်တပ်တွေကစစ်ဆေးဖို့အတွက်ရက်တန့်ခိုင်းတာကိုမူရခိုင်းဝင်တွေကစတင်ပစ်ခတ်ခဲ့လို့နှစ်ဖက်အကြား15မိနစ်ခန့်တိုက်ပွဲတွေဖြစ်ပွားခဲ့ကြတဲ့အကြောင်းကိုတော့ချင်းရိုင်ခရိုင်စစ်ဒေသရဲ့အစ်စ်မြင့်အရာရှိစစ်ဒေသမှူးအဖိယကွန်ဆွန်ဖုံးကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်။ဘီထန်းထန်းကွန်ကတ်တော်မဲ့ဖားလွန်ဆန်ဖန်ဖေမဲ့ဖားလွန်လည်းကခပ
်မူရခိုင်ဝင်နေဟာလာလန်းအတိုင်းပြန်လဲဆုတ်ခွာသွားခဲ့တဲ့အကြောင်းတိုက်ပွဲတွေဖြစ်သွားပြီးတဲ့နောက်မှာတော့နောက်တစ်နေ့ဖြစ်တဲ့ဇန်နဝါရီလ4ရက်နေ့မနက်ပိုင်းမှာတော့နယ်မြေရှင်းလင်းခဲ့ရမှာကျောပေါ်အိတ်၄လုံးနဲ့ထည့်ထားတဲ့စိတ်ကြွစည်းပြား48000နဲ့တူတနတ်ဒဏ်ရာရီနဲ့တည်ဆုံးနေတဲ့အမျိုးသားအလောင်း၄လောင်းကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။တစ်ဆက်တည်းမှာပဲထိုင်းမြန်မာနယ်စပ်မဲဆိုင်ကနေမောင်းနှင်လာတဲ့ကားတစီးကိုရဲတပ်ဖွဲ့ကစစ်ဆေးဖို့အတွက်ရက်တန့်ခိုင်းခဲ့ရမှာကားပေါ်မှာစိတ်ကြွစည်းပြား28000ကိုထပ်မံဖမ်းဆီးနိုင်ခဲ့ပါတယ်။ဒါဟာချင်းရိုင်ခရိုင်အတွင်းမှာ2019ခုနှစ်အတွင်းပထမဦးဆုံးအကြိမ်အဖြစ်မူရစေးဝါးတွေဖမ်းဆီးမိခဲ့တာဖြစ်ပြီးပြီးခဲ့တဲ့2018ခုနှစ်ထဲမှာတော့စိတ်ကြွစည်းပြားပေါင်းတန်ပေါင်း355တန်းကျော်ဖမ်းမိခဲ့တာပါ။နိုဝင်ဘာလနဲ့ဒီဇင်ဘာလနှစ်ကုန်ပိုင်းမှာတော့ထိုင်းစစ်တပ်နဲ့မူရင်မောင်ကိုသမားတွေဟာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ရှင်။
မဲရီမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်ဆိုင်ရာသတင်းလွှာမှာတော့လွန်ခဲ့တဲ့အနှစ်ပေါင်း40ကဆိုရင်တော့အမေရိကန်ပြည်ထောင်စုတဝန်းလုံးမှာရှိတဲ့နာယေးဝန်ဆောင်မှုလုပ်ငန်းတွေကိုဦးစီးသူတွေထဲမှာအမျိုးသမီးတွေပါဝင်မှုက900ခန့်နှုန်းထက်တောင်မှနည်းခဲ့ပါသေးတယ်လို့နယူးယောက်နာယေးဝန်ဆောင်မှုအသင်းကမှတ်တမ်းတင်ထားပါတယ်။အခုခေတ်မှာကတော့နာယေးဝန်ဆောင်မှုလုပ်ငန်းတွေမှာအမျိုးသမီးက43ရာခိုင်နှုန်းအထိတိုးပြီးတော့ဦးစီးနေကြတဲ့အကြောင်း VOA သတင်းတောက် Kelvin Inuk သတင်းပေးပို့ထားတာဒေါခင်စိုးဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။နယူးယောက်နာယေးဝန်ဆောင်မှုသိပ္ပံမှာပညာသင်နေကြသူအများစုဟာအမျိုးသမီးတွေဖြစ်တာကြောင့်မလို့ဒီဝန်ဆောင်မှုလုပ်ငန်းပုံရိပ်ရဲ့အပြောင်းအလဲကိုထင်ရှားစေပါတယ်။ဒီအကယ်ဒမီသိပ္ပံကကျောင်းသူ Lindsay McPhee ကတော့လူတွေအလောင်းတွေကင်တွေရတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ Everybody asks me they're like oh you like dead bodies is nobody likes
လူတိုင်းကကျမကိုမေးကြပါတယ်။လူတွေအလောင်းတွေကင်ရတာကြိုက်လို့လားတဲ့။ဘယ်သူကမှလူတွေအလောင်းတွေကိုမကင်ချင်ကြဘူးပေါ့။ဒါပေမဲ့သိတဲ့အတိုင်းပဲလေ။ကျမကတခြားလူတွေကိုကူညီချင်လို့ဒီမှာသင်ယူနေတာဖြစ်ပါတယ်။
မျိုးသမီးတွေတိုးပြီးစိတ်ဝင်တစားဒီပညာသင်ယူကြတာဟာနိုင်ရေးဝန်ဆောင်မှုလုပ်ငန်းအတွက်ပိုပြီးအကျိုးရှိစေတယ်လို့နယူးယောက်ပြည်နယ်တက်ကသူကနီးပြအနီတာဘက်နက်ကပြောပါတယ်
။
You cannot never understand how a person truly feels, but you can always let them know that you're there.
လူတယောက်ယင်ထဲမှာတကယ်ဘယ်လိုခံစားနေရလဲဆိုတာကိုဘယ်သူမှနားမလည်နိုင်ပါဘူး။ဒါပေမဲ့သူတို့အတွက်အနားမှာရှိနေပေးတယ်ဆိုတာကိုအမြဲတစေတည်အောင်လှုပ်ပေးနိုင်ပါတယ်။တကယ်လို့သူတို့ခံစားနေရတာတွေကိုယဉ်ပွင့်ချင်နေဆိုရင်ဖေးမှပေးရင်အတူတူဖြတ်တန်းကြဖို့ဖြစ်ပါတယ်။အမျိုးသားတွေအထက်ကတော့အလုပ်ပြီးရင်တာဝန်ကျေတယ်လို့ယူဆကြမှာပါ။ဒါကျမတက်တက်မတရားပြောတာလို့ထင်နိုင်ပါတယ်။ကျမတွေးရတဲ့အတိုင်းပြောတာပါ။
နိုင်ရေးဝန်ဆောင်မှုသိပ္ပံရေးနယူးယောက်ပြည်ဝန်ကအကြောင်းသားတွေဟာနိုင်ရေးဝန်ဆောင်မှုလုပ်ငန်းကိုထဲထဲဝင်ဝင်လေ့လာသင်ယူကြရပါတယ်။ယောဂါကြောင့်ဒါမှမဟုတ်မတော်တဆထိခိုက်ဒဏ်ရာရလို့တည်ဆုံးသူတွေရဲ့မျက်နှာပျက်စီးခဲ့ရင်မျက်နှာဖုံးတက်ပေးရတဲ့အတတ်ပညာလည်းပါဝင်ပါတယ်။ဒီနိုင်ရေးဝန်ဆောင်မှုဘာသာရပ်နဲ့ပွဲရသူ65ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။အခုအချိန်ထိတော့နိုင်ရေးဝန်ဆောင်မှုလုပ်ငန်းတွေရဲ့84ရာခိုင်နှုန်းကိုအမျိုးသားတွေကပဲဦးစီးနေစေဖြစ်ပါတယ်။နိုင်ရေးဝန်ဆောင်မှုလုပ်ငန်းဦးစီးသူ Darian Frederick ကတော့တချို့အတုပရှင်တွေကမျိုးသမီးတွေဦးစီးတဲ့နေရာမှာအလုပ်အပ်ဖို့တွန့်ဆုတ်နေသေးပါပဲလို့ပြောပါတယ
်။ I did have a family come in and say they didn't want any female funeral directors at running.
သူအတုပကိုအမျိုးသမီးဦးစီးတဲ့နိုင်ရေးဝန်ဆောင်မှုလုပ်ငန်းမှာမအပ်ချင်ဘူးဆိုတဲ့မိသားစုနဲ့ကျွန်မကြုံမှုပါတယ်။ဒီတော့သူတို့ဆန္ဒကိုလေးစားရတာပေါ့။အသက်ကြီးတဲ့ရှေးဥစွဲလူကြီးတွေရဲ့သဘောကိုကျွန်မတို့နားလည်ပါတယ်။
ဒါပေမဲ့နယူးယောက်ပြည်နယ်တက်ကသူကပေါမောက်ခဒေးဗစ်ဖန်နဖက်လို့လူတချို့ကတော့ခစ်ပြောင်းလာတာနဲ့အမျှနိုင်ရေးဝန်ဆောင်မှုလုပ်ငန်းရှင်တွေအပြောင်းလဲကိုလည်းလက်ခံကြရမှာဖြစ်တယ်လို့သုံးသပ်ပါတယ
် If they are to survive,
if this profession's going to survive, we as a profession
ဒီနိုင်ရေးဝန်ဆောင်မှုလုပ်ငန်းဆက်လက်ရှင်သန်ဖို့အတွက်ဆိုရင်ဒီလုပ်ငန်းကနေအမျိုးသမီးတွေကိုလေ့ကျင့်မွေးထုတ်ပေးဖို့လိုအပ်ပါတယ်ဒီလုပ်ငန်းကနေအမျိုးသမီးတွေကိုလက်မခံဘူးဆိုရင်နောက်မျိုးဆက်တွေကိုလက်ဆင့်ကမ်းပေးဖို့ဒီလုပ်ငန်းတွေလည်းရှိတော့မှာမဟုတ်ပါဘူးအမျိုးသမီးတွေဦးစီးတာလက်မခံဘူးဆိုတဲ့အဖြေကဒီနိုင်ရေးဝန်ဆောင်မှုလုပ်ငန်းတွေလုံးဝပပျောက်သွားနိုင်တဲ့အခြေအနေအထိဖြစ်သွားနိုင်ပါတယ
်ဒါကတော့ကဘာတဝန်းလုပ်ငန်းတွေပဲအသီးသီးရဲ့မျက်နှာစာနဲ့အနှစ်သာရကိုအမျိုးသမီးတွေကဘလို့အပြောင်းလဲတွေဆောင်ကျင်းပေးနေတယ်လေဆိုတဲ့နောက်ထပ်ဥပမာတစ်ခုပဲဖြစ်ကြောင်းပါရှင်
Talking ဆိုရင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့ညနေဘက်အစီအစဉ်တွေကိုည9နာရီအထိဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ညပိုင်းအစီအစဉ်ကိုတော့ည9နာရီကနေ10နာရီအထိစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုမအေးတနာကျော်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်အောင်စုမှအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရက်ဆိုင်ထမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီဖြစ်ပြီးတော့ရက်ဆိုင်မှုတွေမကြခင်ပြီးဆုံးသွားမဲ့ပုံမတွေ့ရပါဘူး Donald Trump ကအောက်လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတ Donald Trump ဆွေးနွေးခဲ့မှာတော့တောက်ကြနေတွေ့ဆုံဆွေးနွေးခဲ့တာတွေတော်တော်အောင်မြင်တယ်လို့သမ္မတကပြောသွားပေမဲ့လေဒီမိုကရက်ခေါင်းဆောင်တွေရဲ့ပြောတဲ့ပုံကနောက်တစ်မျိုးဖြစ်ပါတယ် American ပြည်အောင်စုကဆိုမာလီနိုင်ငံကလုပ်နေတဲ့သူတို့ရဲ့စစ်စင်ရေးတွေကိုရှော့ချဖို့စီစဉ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ American ကာကွယ်ရေးဝန်ကြီးကငြင်းဆိုသွားပါတယ်ဆိုမာလီမှာရှိတဲ့ American စစ်စင်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့လက်တလောမှာမူဝါဒအပြောင်းလဲမရှိဘူးလို့ American Pentagon စစ်ဌာနချုပ်ပြောခွင့်ရရေးတံမှုက VOA ကိုပြောသွားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ Rohingya Muslim တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖွဲ့ UNHCR ကပြောကြားသွားပါတယ်။ဒုက္ခသည်ဖြစ်နေခလုံးကျင်တဲ့သူတွေကိုဘာကြောင့်ခုလိုမျိုးပြန်ပို့ရတယ်လဲဆိုတာအိန္ဒိယတာဝန်ရှိသူတွေကိုမေးမြန်းထားတယ်လို့လည်း UNHCR ကပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမူရီဆေဝါရောင်းဝယ်သူတွေလို့ဆိုတဲ့ Rohingya 2ဦးတနက်တန်ရနဲ့သေဆုံးနေတာကိုတွေ့ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဒီကနေ့ပဲပြောကြားသွားခဲ့ပါတယ်။အဲ့ဒီလူတွေရဲ့ရုပ်အလောင်းကိုပင်လယ်ကမ်းစံနားမှာရှိတဲ့အဝေးပြေးလမ်းမဘေးမှာစိတ်ကြွာစီ1000ကျော်နဲ့အတူတွေ့ရှိခဲ့တာဖြစ်တယ်လို့ Technef မြို့ရဲ့ရဲအရာရှိကပြောသွားတာပါ။အဲဒီဒုက္ခတဲ့နှစ်ယောက်လုံးကနာမည်တွင်မှာနာမည်ဒေသတွင်မှာနာမည်ဆိုးနဲ့ကြော်ကြတဲ့မူရီဆေဝါရောင်းဝယ်သူတွေဖြစ်ကြတယ်လို့ဆိုပါတယ်ရှင
်။သတင်းချင်းချုပ်ကိုမရေးတန်တာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nashwan Kali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီမှာထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Thank you.